in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေတောတာရှင်များရှင် VOE American အတန်ရဲ့2018ခုနှစ်မေလ6ရက်တနင်္ဂနွေနေ့ညနေခင်း VOE မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမမြတ်ဒဇင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမတင်ပြထိုက်ပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာတော့အိန္ဒိယနိုင်ငံသားတွေအများစုပါဝင်တဲ့အင်ဂျင်နီယာ9ဦးကိုဘယ်သူဘယ်ဝါမှမသိတဲ့လက်နက်ကင်တွေပြန်ပေးဆွဲသွားပါတယ်။ရုရှားအတိုက်ခံခေါင်းဆောင်နဲ့ဂျာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေမနေ့တုန်းကအဖမ်းခံရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ American ပြည်အောင်စုရဲ့စီးပွားရေးနိုင်ငံခြားရေးမူဝါဒဆောင်ရွက်ချက်တွေအပေါ်လွှမ်းမိုးလာနေတဲ့ဥပဒေရေးရာပြဿနာတွေနဲ့ပတ်သက်လို့စိတ်ပြည့်နေပုံရတဲ့ American သမ္မတ Donald Trump ကသတင်းထောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ This country is right now running so smooth.And to be bringing up that kind of crap and to be bringing up witch hunts all
သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့တူအမေရိကန်နဲ့တရုတ်တက္ကသိုလ်တချို့ကသုတေသနအဖွဲ့တစ်ဖွဲ့ရဲ့တဘာဝကိုပုံတူယူပြီးစွမ်းအင်တူလောင်ထုတ်လုပ်နိုင်မှုစ조사နေတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညုံတို့ကပြောပြပေးပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမတိမငိမ့်ဖြစ်နေတဲ့ဘက်ကလန်ပြည်နယ်ကနေအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ9ဦးကိုဘယ်သူတွေမှမသိရတဲ့တနတ်သမားတွေကပြန်ပေးဆွဲသွားပါတယ်။ခါချာ L1 တဲကန္တရမှာလျှက်စစ်တအားခွဲယုံမှာလှုပ်လှုပ်ကြတဲ့အင်ဂျင်နီယာတွေဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းအလုတ်အသွားမှာလက်နက်ကင်တွေကခြုံခိုတိုက်ခိုက်ခဲ့ပြီးပြန်ပေးဆွဲခေါ်ဆောင်သွားတာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။ပြန်ပေးဆွဲခံရသူတွေထဲမှာအာဖဂန်နိုင်ငံသားအင်ဂျင်နီယာ2ဦးလဲပါတယ်လို့ဇာဘီဟူလာရှုကြကပြောပါတယ်။ဒါပေမဲ့လည်းတခြားတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးမီဒီယာတွေမှာဖော်ပြနေကြတာမှာတော့ပျောက်ဆုံးနေသူတွေထဲမှာအိန္ဒိယနိုင်ငံသား6ဦးပါတယ်လို့ရေးသားနေကြပါတယ်။ပြည်နယ်မြို့တော်ပေါ်ဤခိုမီယာအနီးကလျှက်စစ်ဓာတ်အခွဲယုံကိုလဲပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်ပေးဆွဲခံရတာလို့လည်းပြောဆိုကြပါတယ်။တာလီဘန်သဘုံနဲ့လှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်တဲကပြန်ပေးဆွဲခံရမှုဟာဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။အာဖဂန်ရဲ့အင်းကြီးချင်းဗဟိုအာရှနိုင်ငံတွေဖြစ်တဲ့တာဂျီကစ္စတန်နဲ့ဥစ်ဘက်ကစ္စတန်နိုင်ငံတို့ကနေလျှက်စစ်တင်သွင်းပြီးဘက်ကလန်ပြည်နယ်ကဓာတ်အားလိုင်းတွေကနေတဆင့်အာဖဂန်မြို့တော်ကာဘူးအပါအဝင်နိုင်ငံမြောက်ပိုင်းပြည်နယ်တွေကိုလျှက်စစ်ပေးနေတာဖြစ်ပါတယ်။တချိန်တည်းမှာပဲနိုင်ငံမြောက်ပိုင်းဘာရာခါရှန်ပြည်နယ်ကတာလီဘန်တို့ထင်းချုပ်ရာခရိုင်တစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကလေကြောင်းပစ်ကူနဲ့အတူပြန်လည်သိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်
။အမေရိကန်ပြောင်စုအနေနဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်ပေါ်မှာနောင်တရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတကတနင်္ဂနွေနေ့တုန်းကသတိပေးပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြောင်စုနှုတ်ထွက်သွားမယ်ဆိုရင်တမိုင်းမှာမကြုံစဘူးအမေရိကန်အနေနဲ့နောင်တရစရာတွေဖြစ်လာလိမ့်မယ်ဆိုပြီးတော့အီရန်သမ္မတဟက်ဆန်ရူဟာနီကရုပ်တံမိကုံတစ်ခုမှပြောသွားတာပါဒီနျူကလ িয়ার သဘောတူညီချက်ကိုအမေရိကန်အနေနဲ့ဆက်ပြီးတော့လက်ခံမလားလက်မခံဘူးလားဆိုတာကတော့မေလ12ရက်နေ့ကြာလို့ရှိရင်သူ့အနေနဲ့ဆုံးဖြတ်မယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်အီရန်ရဲ့ပက်ထိန်တုံးလက်နက်အစီအစဉ်ကိုကန့်သတ်ဖို့ပါဝင်အီရန်နျူကလ িয়ার သဘောတူညီချက်တွေပြင်ဆင်မှုမလုပ်ဘူးဆိုရင်တော့အမေရိကန်နေနဲ့ဒီသဘောတူညီချက်ကိုလက်ခံတော့မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောထားပါတယ်။အီရန်နိုင်ငံဘက်ကတော့2015ခုနှစ်ကသူတို့ရထားတဲ့နိုင်ငံတကာနဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ပြင်ဆင်တာလက်ခံမှာမဟုတ်ဘူးဆိုပြီးတော့အီရန်နိုင်ငံရဲ့ဝန်ကြီးကပြီးခဲ့တဲ့ဇန်နဝါရီနေ့ကပြောခဲ့ပါတယ်။စည်ရင်းစည်နာကောင်းနဲ့ရထားတဲ့ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာဒါမှမဟုတ်ထပ်မံဖြည့်ဆွတ်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့အီရန်နိုင်ငံလုံခြုံရေးကိုလည်းပြင်ပကဆွတ်ဖက်လာတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးဆိုပြီးတော့အီရန်နိုင်ငံရဲ့ဝန်ကြီး Javid Zarif ကပြောခဲ့တာပါအမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချိန်ချောက်ထားတဲ့အတိုင်းသမ္မတ Trump ကလှုပ်လာမယ်ဆိုရင်တော့အီရန်နိုင်ငံဘက်ကလည်းဒီသဘောတူညီချက်ကနေနှုတ်ထွက်မယ်ဆိုပြီးတော့အီရန်ရဲ့နိုင်ငံအုပ်ချုပ်ဖြစ်တဲ့ Ayatollah Ali Khamenei ရဲ့နိုင်ငံရေးမူဝါဒအကြံပေးကပြီးခဲ့တဲ့သတင်းပတ်တုန်းကသတိပေးခဲ့ပါတယ်ဒါ့အပြင်ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်မွမ်းမံတာမျိုးကိုလည်းသူတို့လက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်ဒီသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့ ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကတော့ဒီသဘောတူညီချက်ကနေပြီးတော့အမေရိကန်မနှုတ်ထွက်ဖို့သမ္မတထရန့်ကိုဖြောင်းပြပြောဆိုနေပါတယ်။ဒီသဘောတူညီချက်ကိုကုလသမဂ္ဂလူညီကောင်စီရဲ့ကြံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ရုရှားနဲ့တူတူကလည်းလက်မှတ်ထိုးထားကြတာပါ
။ရုရှားမှာအထင်ရှားဆုံးအတိုက်ခံခေါင်းဆောင်အလက်စီနေဗနီနဲ့ယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့တုန်းကအာဏာပိုင်တွေဖမ်းဆီးထိန်သိမ်းပါတယ်။လေးချိန်မြောက်သမ္မတသက်တမ်းအတွက်ဗလာဒီမီယာပူတင်ကျန်းသက်စာချင်းဆိုပွဲကိုကန့်ကွက်တဲ့အနေနဲ့မော်စကိုမြို့တော်နဲ့တခြားမြို့ကြီး90မှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲအခုလိုဖမ်းဆီးတာပါမော်စကိုမြို့လေကောင်မှာဆန္ဒပြနေရာကိုနေဗနီရောက်သွားပြီးမိနစ်ပိုင်းအတွင်းမှာပဲသူ့ရဲ့မဟာမိတ်နီကိုလိုင်လိုင်စကင်တို့ကိုဖမ်းဆီးခဲ့တာပါနံပါတ်ထုတ်တွေကိုင်ဆောင်ထားတဲ့အဓိကယုံဖြိုခွင်းရေးရဲတွေရောရိုးရာစစ်ဝတ်စုံဝတ်ထားသူတွေကပါမော်စကိုမြို့တော်ကလူအထက်ကိုကြမ်းကြမ်းတမ်းတမ်းဝင်ရောက်ရိုက်နှက်ပြီးငွေရွေသူအများစုကိုဖမ်းဆီးခဲ့ပါတယ်။နိုင်ငံတော်မှလူပေါင်း 1,300 ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့တိကျလွတ်လပ်တဲ့စောင့်ကြည့်အဖွဲ့ OVD Info ကခန့်မှန်းထားပါတယ်။ဒီဆန္ဒပြပွဲတွေဟာဥပဒေနဲ့မညီဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းခံရသူအလုံးရဲ့ထက်ဝက်နီးပါးကမြို့တော်မော်စကိုကဖြစ်တယ်လို့လည်း OVD Info ကပြောပါတယ်။နေဗနီဟာပြီးခဲ့တဲ့လကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရဘဲပိတ်ပင်ခံခဲ့ရတာပါဆန္ဒပြပွဲကျင်းပရာပူရှကင်ခါယာရင်ပြင်ကိုမတော်ခင်အဖမ်းခံရမယ့်အရေးရှောင်ရှားဖို့အတွက်နိုင်ရီအတော်ကြာခဲ့တဲ့ကနေဗနီဟာလျှို့ဝှက်နေရတခုမှာပုံအောင်နေခဲ့ပါတယ်ရဲတပ်ဖွဲ့ဝင်၅ဦးကသူ့ရဲ့လက်တွေ6ောက်တွေကနေတရွတ်တိုက်ဆွဲပြီးတော့ရဲကားတွေကိုဆွဲထည့်ခဲ့ကြတာပါဒီအချိန်မှာဆန္ဒပြသူတွေကပူတင်ကြဆုံးပါစေ၊ဇာပြင်ကြဆုံးပါစေဆိုပြီးအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။နေဗနီကိုထောက်ခံသူတွေပူရှကင်ခါယာရင်ပြင်ကိုမရောက်နိုင်အောင်တားဆီးဖို့အတွက်အမျိုးသားရေးဝါဒီလူငယ်တွေကမော်စကိုမြို့တော်မှာတံပြန်ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ်ရှင
်။လေဗနွန်နိုင်ငံမှာတော့ကိုနှစ်တွင်းမှာပထမဆုံးကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲကြီးအခုတနင်္ဂနွေနေ့ကျင်းပနေရမှာလေဗနွန်ပြည်သူတွေမဲအုံတွေကိုသွားပြီးမဲထည့်နေပါတယ်။ဒီလွတ်တော်ယူကောက်ပွဲတွေကျင်းပဖို့စီစဉ်နေရမှာလုံညုံရေးစိုးရင်ကြကြောက်ဆူပြီးတော့အချိန်ချင်းကိုရှုဆိုင်ခဲ့ရပြီးတော့အခုမှကျင်းပဖြစ်တာပါယူကောက်ပွဲမှာတော့အဓိကရှင်ပြန်ဘက်တွေကအနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုရထားတဲ့ညွမောင်းအဖွဲ့ဝန်ကြီးချုပ်ဆတ်ဟာရီရီရဲ့ Future Movement Party အနာဂတ်ရေးလှုပ်ရှားမှုပါတီနဲ့အီရန်နိုင်ငံရဲ့ထောက်ခံမှုကိုရထားတဲ့ Hezbollah အုပ်စုတို့ဖြစ်ပါတယ်နေရာပေါင်း128နေရာရှိတဲ့ Lebanon ပါလီမန်မှာမွတ်စလင်နဲ့ခရစ်ယာန်တွေကိုအညီအမျှရထားပြီးတော့အခုယူကောက်ပွဲအတွက်မှာတော့အမျိုးသမီး86ဦးပါဝင်ရှင်ပြန်ဖို့ရှိပါတယ်အခုတနင်္ဂနွေနေ့ရွေးကောက်ပွဲတွေအတွက်မဲယုံနေမှာလူညွေးတွေကိုလည်းအပြည့်ချထားပါတယ်ရွေးကောက်ပွဲရလဒ်တွေထွက်လာဖို့ကတော့ရက်တော်ကြာဦးမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ဘစ်အိုင်လန်ကျွန်းအရှိတ်ချမ်းကကီလာဝေးမိထောင်ကနေနောက်ထပ်ချွေရည်တွေမှုတ်ထုတ်ခဲ့ပြီးနောက်မှာတော့ဒေသခံတွေအထူးသတိထားနေကြရသလိုအများအပြားကိုလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။မီရောင်ချော်ရီတွေကြောင့်အနည်းဆုံးအင်5လုံးလောက်ပျက်စီးခဲ့တယ်လို့ AP သတင်းကဖော်ပြပါတယ်။အင်တွေကတ်တရားတွေမီလောင်တာကထွက်ထွက်မိခွေးငွေတွေကြောင့်ကျန်းမာရေးအတွက်စိုးရင်စရာရှိပြီးရှောင်ရှားကြဖို့ကိုလည်းဟာဝိုင်အီမီရောင်စောင့်ကြည့်ရေးအဖွဲ့ကမနေ့စနေနေ့တုန်းကသတိပေးထားပါတယ်။ထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့တော့သတင်းတွေမရှိသေးပါဘူးရှင်။
ပြီးခဲ့တဲ့သတင်းပတ်တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်ရလဒ်တစ်ခုအနေနဲ့ကတော့တောင်ကိုရီးယားနိုင်ငံကစံတော်ချိန်နဲ့တထက်သေးဖြစ်အောင်လို့မြောက်ကိုရီးယားနိုင်ငံဘက်ကအခုစနေနေ့ကစပြီးတော့သူ့ရဲ့စံတော်ချိန်ကိုမိနစ်30ရှေ့တိုးလိုက်ပြီလို့မြောက်ကိုရီးယားဆိုရပိုင်မီဒီယာတွေကကြေညာသွားပါတယ်။နှစ်ဖက်နေဆက်ဖြစ်တဲ့စစ်မဲ့ဇုံကပန်ဂျွန်မွန်ကြေးရော်လေးမှာလုတ်တဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကတိပေးခဲ့တဲ့အတိုင်းဆောင်းလိုက်တာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲအတွင်းမှာတော့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার မဲ့ဒေသဖြစ်ဆောင်ရွက်ဖို့နဲ့ညီညာရေးသဘောတူညီချက်တည်းရဖို့အတွက်နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ပါတယ်။တောင်မြောက်နှစ်နိုင်ငံတပေါင်းနဲ့ဖြည့်ရေးအတွက်တတိယကြိမ်နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်အခုလိုမျိုးချိန်ပြောင်းလဲသတ်မှတ်မှုဟာပထမဆုံးလက်တွေ့ခြေလှမ်းဖြစ်တယ်လို့မြောက်ကိုရီးယားပိုင်း KCNA သတင်းဌာနကကြေညာပါတယ်။ပန်မွန်ဂျွန်မှာဒီထိပ်သီးဆွေးနွေးပွဲလုပ်နေချိန်နှစ်နိုင်ငံကြားအခုလိုမျိုးချိန်ကွဲပြားနေတာကိုမြင်ရတာအင်တန်ကိုနာကျင်စိတ်မကောင်းစရာဖြစ်မိတယ်လို့ မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့တဲ့အကြောင်းကိုလည်း KCNA သတင်းဌာနကကြေညာပါတယ်အခုလိုမျိုးနှစ်နိုင်ငံအချင်းတပြေးညီတည်းတတ်မှတ်ဖို့သူရဲ့ဆုံးဖြတ်ချက်ဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ညီညွတ်ရေးအတွက်လက်တွေ့ကျတဲ့ပထမဆုံးခြေလှမ်းဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့သလိုပဲအခုဒီဆုံးဖြတ်ချက်ကိုစနေနေ့မှာစတင်ဖို့အတွက်မြောက်ကိုရီးယားပါလီမန်ကတနင်္လာနေ့တုန်းကအတည်ပြုပေးခဲ့တာပါဒါဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမှုအတွက်ထင်ရှားတဲ့လက်တွေ့ဆောင်ရွက်ချက်ဖြစ်တယ်လို့တောင်ကိုရီးယားဘက်ကကြိုးဆိုပါတယ်အခုဆိုရင်တော့တောင်ကိုရီးယားမြောက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ဟာမနေ့စနေနေ့ကစပြီးတော့စံတော်ချိန်တတ်မှတ်မှုတပြေးညီတည်းဖြစ်သွားပါပြီခင်ဗျာ
ဒေတာရင်းတည်ငြိမ်ရေးအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုအရေးယူဆောင်ရွက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီတို့သဘောတူခဲ့ကြပါတယ်။မနေ့စနေနေ့နှောင်းပိုင်းကနှစ်နိုင်ငံထိပ်တန်းတန်တမာနှစ်ဦးတို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြဒါမှတော့နှစ်နိုင်ငံအရေးဒေတာတွင်းနဲ့ကမ္ဘာအရေးနှစ်ဖက်ဆွေးရည်မှုတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူအက်ကပြောဆိုထားပါတယ်။ကိုရီးယားချွန်းဆဲနျူကလ িয়ার ခင်းစင်ရေးအတွက်တရုတ်အနေနဲ့အခိုင်အမာပိုင်ဖြတ်ထားကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့မနေ့စနေနေ့ကတယ်လီဖုန်းဆက်သွယ်ဆွေးနွေးမှုကိုညှိညွှန်းပြီးနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ကိုရီးယားကျွန်းဆွယ်အရေးအမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတာမှာတော့တရုတ်ရဲ့ရည်တည်ချက်နောက်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရမယ်ဆိုတာကိုတရုတ်ဘက်ကအခိုင်အမာလက်ခံထားတဲ့အကြောင်းကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းတည်ငြိမ်မှုကိုထိန်းထားနိုင်ရင်းနဲ့ဆွေးနွေးညှိနှိုင်းမှုနဲ့ပြဿနာတွေဖြေရှင်းရေးတို့ကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကပြောဆိုသွားပါတယ်ရှင်
အိန္ဒိယပိုင်ကက်ရှမီးယားဒေသမှာလုံခြုံရေးတပ်တွေနဲ့ထိခိုက်ဖြစ်ပြီးတော့ရပ်သားတွေတေချေခဲ့ရတဲ့အပေါ်မှာဆန္ဒပြကန့်ကွက်တဲ့အနေနဲ့အိန္ဒိယပိုင်ကက်ရှမီးယားဒေသနူရာသီမြို့တော်ဖြစ်တဲ့ဆရီနဂါမှာအခုတနည်းအနေနဲ့တမျိုးလုံးလုပ်ငန်းတွေလှုပ်ရှားမှုတွေရပ်ထားကြဖို့ဆိုပြီးတော့ခွတ်ထွက်ရေးလှုပ်ရှားသူတွေကလှုံ့ဆော်ပါတယ်။ဒါကြောင့်မလို့ဆရီနဂါမြို့ရဲ့လာချော့ဒေသအပါအဝင်အဓိကကျတဲ့ဈေးကြီးတွေပိတ်ထားပြီးတော့ခြောက်ကန့်နေပါတယ်။ကက်ရှမီးယားတောင်ကြားဒေသကကျောင်းတွေကောလိပ်တွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအားလုံးလည်းရပ်ထားပါတယ်။မလူလားအပ်တဲ့ပြဿနာတွေမဖြစ်စေဖို့ဆိုပြီးတော့အခုတနည်းအနေနဲ့စရိနဂါလမ်းမတွေပေါ်မှာတော့ရဲလုံယုံကြီးတွေအပြည့်ယူထားတွေ့ရပါတယ်ခင်ဗျာ
။အော်စတြေးလျနဲ့နယူးဇီလန်ကိုဥတီခုံပေါင်းမယ်လို့ဆိုတဲ့ရွှေပြောင်းအခြေချသူတွေအပြည့်တင်ထားတဲ့သင်္ဘောဟောင်းတစ်စင်းကိုမလေးရှားရဲတွေကြားပြတ်ဖမ်းဆီးလိုက်ပါတယ်။ Itra ဆိုတဲ့သင်္ဘောကိုမနေ့စနေနေ့တုန်းကဂျိုဟိုးပြည်နယ်ကိုတာတင်ကီအနီးမှာဖမ်းဆီးတာပါ။သင်္ဘောပေါ်မှာတော့သရီလန်ကာကရွှေပြောင်းအခြေချသူ132ဦးလိုက်ပါလာပြီးအမျိုးသား98ဦးအမျိုးသမီး24ဦးနဲ့ကလေးငယ်5ဦးတို့ပါတယ်လို့ရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီသင်းမောပေါ်ကိုရွှေပြောင်းအခြေချသူတွေကိုပို့ဆောင်ပေးတာမှာ3နဲ့5ဘန်းဆက်လီတစင်းကိုလည်းရဲကစီးနှင်းရှာဖွေခဲ့ပြီးဆက်လီပေါ်မှာရှိတဲ့အင်ဒိုနီးရှားနိုင်ငံသား3ဦးနဲ့မလေးရှားနိုင်ငံသား4ဦးကိုလည်းဖမ်းဆီးတယ်လို့ရဲကပြောဆိုထားပါတယ်။မောင်ခိုခွင်းဆန်မှာပါဝင်ပတ်သက်မှုတန်တရားနဲ့နောက်ထပ်မလေးရှားနိုင်ငံသား5ဦးကိုလည်းဖမ်းထားပါတယ်။ဒီလူတွေက2019ခုနှစ်နှစ်လယ်ပိုင်းလောက်ကတည်းကစလို့လူအများအပြားကိုပပနက်နက်နဲ့လူမောင်ခိုပို့ဆောင်ပေးခဲ့တာလို့လဲမလေးရှားရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လူမောင်ခိုကူးတဲ့ဂွင်းဆက်ကြီးမှာတော့သီရိလင်္ကာ၊ဩစတြေးလျ၊နယူးဇီလန်၊အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကိုချိတ်ဆက်ထားတာလို့လဲရဲအဖွဲ့ကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန်ဦးတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းတည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ American နိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းတစ်ပုဒ်ကိုတင်ပြပါမယ် American သမ္မတ Donald Trump ဟာသူရဲ့စီးပွားရေးနိုင်ငံခြားရေးမူဝါဒဆောင်ရွက်ချက်တွေအပေါ်ဥပဒေရေးရာပြဿနာတွေကအရေးမိုးနေတဲ့အပေါ်တဖြည်းဖြည်းစိတ်ပြက်လာနေပုံရပါတယ်။လိန်ဖျော်ပြေးတရုတ်ဆောင်မျိုးသမီးတဦးကိုငွေပေးခဲ့တဲ့ကိစ္စ၊ရုရှားအရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မေးခွန်းထုတ်နေတာတွေဟာ American စီးပွားရေးတိုးတက်နေတာတွေ၊မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာအပြောင်းလဲဖြစ်လာနိုင်တဲ့အလားအလာခေါင်းတွေကနေလမ်းကြောင်းလွှဲအောင်လုပ်ရရောက်နေတဲ့အကြောင်းသမ္မတကသတင်းတောက်တွေကိုမနေ့တုန်းကပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။VOA သတင်းတောက်ဂျင်မလုံးရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်
။သမ္မတဒေါ်နယ်ထရန့်အတွက်တော့ဥပဒေရေးရာပြဿနာတွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုရတဲ့နေ့တစ်နေ့အဖြစ်လွန်ခဲ့တဲ့10နှစ်လောက်ကသမ္မတနဲ့ညီဆွမှုတွေလို့ပြောထားတဲ့လိန်ဖျော်ဖြေးသရုပ်ဆောင်အမျိုးသမီးကိုငွေပေးတဲ့ကိစ္စ အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေရိကန်သမ္မတထရန့်ကမချေမနှက်တုံ့ပြန်သွားခဲ့တာ
ပါ This country is right now running so smooth
အခုအချိန်မှာဒီတိုင်းပြည်ဟာအင်မတန်ကိုချော့ချော့မော့မော့လဲပတ်နေပါတယ်ဒီလိုမဟုတ်ကဟုတ်ကကိစ္စတွေကိုတင်လာပြီးမဟုတ်တဲ့ကိစ္စတွေကိုပဲခင်ဗျားတို့ကတစ်ချိန်လုံးပြောကျင်နေကြတာပါ
လင်းဖြူဖြူသီယိုဆန်စတောမင်တန်နီယက်ကိုငွေပေးခဲ့တဲ့သမ္မတရဲ့ရှင်နေမက်ကယ်ကိုဟင်ကိုသမ္မတကကြားတဲ့နဲ့ငွေပြန်ပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းမှုတွေကိုသမ္မတကတုံ့ပြန်သွားတာလည်းဖြစ်ပါတယ်။ငွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မကြတဲ့ငါမှသမ္မတရဲ့ကျိုးဆောင်ရှင်နေဖွဲ့မှပူးပေါင်းပါဝင်လာခဲ့တဲ့နယူးယောက်မြို့တော်ဝင်ဟောင်းရှင်နေရူရီကူလီယန်နီက Fox News သတင်းဌာနနဲ့မေးမြန်းခဲ့မှထုတ်ဖော်ပြောဆိုလိုက်တာပါ
။ This was for personal reasons. This was the president had been hurt personally.
ဒါကကိုကြီးကိုရာကိစ္စပါသမရအနေနဲ့ပုဂ္ဂိုလ်ရေးအရာထိခိုက်ခဲ့တာပါနိုင်ငံရေးနဲ့မဆိုင်ပါဘူးမမမကန်ဆွဆွဲချက်တချို့ကြောင့်သမရကတော်လည်းထိခိုက်ခဲ့ရပါတယ
်2006ခုနှစ်တုန်းကသမရနဲ့အိတ်ခဲ့မှုတွေအကြောင်းလင်းဖြူဖြူသီယုဆောင်အမျိုးသမီးရဲ့ဆွဆွဲချက်ကိုတော့သမရကငြင်းဆန်ထားပါတယ်ပြီးခဲ့တဲ့လတိုင်းမှာတော့အပြာမယ်အမျိုးသမီးကိုငွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူမသိတဲ့အကြောင်းသမရကငြင်းဆန်ထားတာပါဒါပေမဲ့လည်းရှင်းနေဖော်ဝင်သည့်ရူရီကူလီယန်ကထုတ်ဖော်ပြောဆိုလိုက်ပြီးနောက်မှာတော့သမရကအတည်ပြုခဲ့ပါတယ
် So Rudy knows it's a witch hunt.
ဒီကိစ္စဟာနိုင်ငံရေးအောင်လန်းကြီးဆိုတာကိုရူရီသိပါတယ်အချက်လက်တွေကိုရှင်းရှင်းလင်းလင်းဖြစ်အောင်သူလှုပ်ပါလိမ့်မယ်တကယ်ကိုတော်တဲ့လူတစ်ယောက်ပ
ါအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့စုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာနဲ့စကားပြောဖို့လူလာတဲ့အကြောင်းလဲသမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့တာပါဒါပေမဲ့လည်းသမ္မတနဲ့ပတ်သက်နေတဲ့အခြေအနေဖြစ်စရာဥပဒေရေးရာကိစ္စတွေမှာအမျိုးမျိုးပြောင်းလဲပြောဆိုနေတဲ့အတွက်လဲသမ္မတအနေနဲ့စစ်ဆေးမြင်းမြန်းခံမယ်ဆိုရင်အခက်ကြုံရနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်း George Washington တက္ကသိုလ်ကဥပဒေပညာရှင် Bob Skip Barman ကသုံးသပ်ပါတယ
် If any of these legal proceedings go forward to the extent that Trump ever has to testify under oath to anything
ဥပဒေရေးရာကိစ္စတွေအတိုင်းဖြစ်လာခဲ့မယ်ထရမ့်ကလည်းကြမ်းကြိမ်ထွက်ဆိုမယ်ဆိုရင်တော့သူ့အနေနဲ့ပြဿနာရှိနိုင်ပါတယ်
။ကြာသပတေးနေ့ကအင်ပီရိုမှာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့သမ္မတထရမ့်ပေါ်ကိုချင်းသိက္ခာပိုင်းအရာမိခွန်းတွေထွက်ပေါ်နေပြီမလဲ။ဆီယာရယ်ဖရန်ကလင်ဂရီဟမ်တို့လိုအင်းဝင်ခေလီခရီးယန်တိုင်ဝင်ကတော့သမ္မတအပေါ်အခိုင်အမာထောက်ခံနေကြဆဲပါ။
And I don't think he came to be president.by mistake or by happenstance I think somehow
ကိုမာယွင်ဘီမတော်တဆသမရဖြစ်လာတာမဟုတ်ပါဘူးဖျားသခင်ကတနည်းနည်းနဲ့ဒီနေရာကိုပို့ပေးခဲ့တာလို့ထင်ပါတယ
်နိုင်ငံရေးကဲကဲဂျွန်40ကတော့သမရအတွက်ဥပဒေရေးရာစင်ခွန်မှုတွေကြောင့်နိုင်ငံရေးအတိုင်းအဝန်းမှာစိတ်ဝမ်းကွဲပြားမှုတွေပုံမကြီးထွားလာနေတယ်လို့မြင်ပါတယ်
Both sides are dug in a bit so I certainly think it's not good for a person to have this investigation
နဖာစလုံးကကိုနေရာမှာကိုအခိုင်အမာရက်နေကြတာပါဒီလိုစုံစမ်းစစ်ဆေးခံရတာသမရအတွက်မကောင်းတာကတော့သိကြပါရယ်ဒါပေမဲ့လည်းနဖာစလုံးကလည်းစိတ်ပြောင်းမဲ့ပုံမပေါ်ပါဘူ
းဥပဒေရစင်ခုံမှုတွေနဲ့မင်းကုန်းထုတ်စရာတွေကြုံနေရပြီမလဲအမေရိကန်နိုင်ငံရဲ့လောကမှာဩစာကြီးမားတဲ့အမျိုးသားရိုင်ဖယ်အသင်းရဲ့ Texas ပြည်နယ် Dallas မြို့ကအခမ်းအနားမှာသမရထရန့်ကိုလိုက်လိုက်လဲလဲကြိုဆိုခဲ့တာကိုကြည့်မယ်ဆိုရင်တော့သမရပေါ်ထောက်ခံမှုတွေအခုချိန်ထိအခိုင်အမာရှိနေစေလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးရဲ့တင်ပြချက်ဖြစ်ပါတယ်ရှင်အခုဆက်ပြီးတဘာဝဘုပုံတူယူပြီးစွန့်အင်တူလောင်ထုတ်လုပ်နိုင်မှုကြိုးစားနေတဲ့အကြောင်းသတင်းလွှာကိုပြောပြပေးခြင်းပါတယ်ရေရှည်ခန်းတဲ့တဘာဝစွန့်အင်ကိုမိကိုအားထားလို့ရတဲ့အနာဂတ်တစ်ခုဖြစ်လာဖို့မှာအကြီးအမားဆုံးအခက်အခဲဖြစ်နေတာကတော့ဒီလိုစွန့်အင်တွေကိုလုံလုံလောက်လောက်တူလောင်ထားနိုင်ခြင်းမရှိတာပါပဲဒါကြောင့်အမေရိကန်နဲ့တရုတ်တက္ကသိုလ်တချို့ကသူတေသနာအဖွဲ့တစ်ဖွဲ့ဟာတဘာဝဖြစ်စဉ်ကိုပုံတူယူပြီးဒီလိုစွန့်အင်တူလောင်ထုတ်လုပ်နိုင်မှုကြိုးစားနေကြပါတယ်ဒီအကြောင်း George Butik ပေးပို့တဲ့သတင်းကိုမတ်ခင်ဖြူထွေးကတင်ပြပေးပါမယ်
။တဘာဝပတ်ဝန်းကျင်ကိုမညစ်ညမ်းစေဘဲတာရှိခံတဲ့စွမ်းအင်ရင့်မြစ်ဆိုရမှာလိုအပ်ချက်တစ်ခုမဟုတ်တစ်ခုရှိနေပါသေးတယ်။လေတလက်ကြီးတွေနဲ့စွမ်းအင်ထုတ်လုပ်နိုင်ဖို့လေအားလိုအပ်တယ်လို့နေအောင်ကြီးဆိုလာစွမ်းအင်ရဖို့မှလည်းနေအောင်ကြီးကောင်းကောင်းရှိဖို့လိုပါတယ်။ကုန်ကြမ်းစည်များပြီးအကောင်းဆုံးလို့ဆိုရမယ်ဒီလိုတဘာဝစွမ်းအင်တွေကိုအခုချိန်မှာတော့လိုအပ်ချက်ရဲ့20ရာခိုင်နှုန်းသာထုတ်လုပ်နိုင်သေးတာပါ။အတိအကကတော့ဒီတဘာဝစွမ်းအင်တွေကိုရေရှည်တူလောင်ပြီးတော့အသုံးပြုနိုင်တဲ့အခြေအနေမရှိတာကြောင့်ဖြစ်တယ်လို့ Boston College ကျောင်းကပါမောက်ခဒွန်ဝေဝမ်ကပြောပါတယ
်။ One way to do that would be to connect a solar panel with a battery.
တနည်းကတော့ဆိုလာပြားကိုဘက်ထရီနဲ့ဆက်ပြီးစွမ်းအင်တူလောင်တာပါ။ဒါပေမဲ့နိုင်ငံတစ်ခုလုံးကဘာကြီးတစ်ခုလုံးကိုစွမ်းအင်ပေးနိုင်လောက်တဲ့အထိဆိုလာမှာတော့ဒီစွမ်းအင်တွေကိုတူလောင်ထားနိုင်တဲ့ဘက်ထရီမျိုးမရှိပါဘူး။
ဒါပေမဲ့လည်းနေရောင်ကြီးဆိုလာဆဲတွေကိုရောဂျာတွေကိုတူလောင်ထားနိုင်မဲ့ဤကိုပါတဘာဝကသူ့ဘာသာဖန်တီးပေးထားတာရှိပါတယ်။ကဘာပေါ်ကအပင်တွေမှာရှိတဲ့အရွက်တိုင်းမှာ photosynthesis လို့ခေါ်တဲ့နေရောင်ကြီးကနေစွမ်းအင်ကိုယူပြီးဓာတ်စွမ်းအင်အဖြစ်ပြောင်းလဲအသုံးပြုအစားချက်လုပ်တာဒါမှမဟုတ်နောက်ပိုင်းသုံးဆွဲဖို့အတွက်စွမ်းအင်ကိုတူလောင်တာမျိုးကိုဆိုလိုတာပါ။ဒါပေမဲ့ဒီဖြစ်စဉ်ကစွမ်းအင်အကြီးအကျယ်လိုအပ်နေတဲ့ကဘာကြီးအတွက်နှိမ့်ကွင်းလွန်လာပါတယ်။ ပမောက္ခဝံကတော့တက္ကူပစ္စည်းသစ်တစ်မျိုးကိုသုံးပြီး photosynthesis နည်းကိုကိုယ်ပါသာဖန်တီးလုပ်ယူနိုင်တယ်လို့ပြောပါရယ်အဲ့ဒီနည်းနဲ့နေအောင်ကြီးစွမ်းအင်ကိုပိုးပြီးထိထိရောက်ရောက်အသုံးပြုနိုင်တယ်လို့ရေထဲကအောက်ဆီဂျင်နဲ့ hydrogen ကိုလည်းခွဲထုတ်နိုင်ပြီးတော့ဒီစွမ်းအင်ထုတ်လုပ်နိုင်တဲ့လောင်စာဆဲတွေဖန်တီးရမှာသုံးနိုင်တယ်လို့ဆိုပါရယ
် What we discovered appears to be one of the best catalysts that can do this reaction.
ကျွန်တော်ရှာဖို့တွေ့ရှိတဲ့ပစ္စည်းကဒီလိုလှုပ်ဆောင်နိုင်မှုအတွက်အကောင်းဆုံးဓာတ်ကူပစ္စည်းတစ်ခုပါ။အောက်ဆီဂျင်ထုတ်လွှတ်မှုဖြစ်စဉ်မှာရေထဲက electron တန်းပုံတွေကိုဆွဲထုတ်ယူရမှာအများကြီးပိုလွယ်သွားအောင်ကျွန်တော်လုပ်နိုင်ခဲ့ပါတယ်။ electron တန်းပုံတွေကိုတော့ hydrogen ထုတ်လွှတ်ဖို့ဓာတ်မုံရင်လဲ carbon dioxide ကိုရှော့ချဖို့သုံးနိုင်ပါတယ်
။နောက်ထပ်သုတေသနဆန်းစစ်မှုတွေဆက်လုပ်သွားရအောင်မှာဖြစ်ပေမဲ့လည်းသိပ္ပံပညာရှင်တွေကတော့ဓာတ်ကူပစ္စည်းတစ်ခုသုံးပြီးဆက်ယုံလုပ်ငန်းကြီးတွေမှာပါတွေ့ကြဲကြဲသုံးနိုင်တဲ့သဘာဝစွမ်းအင်ထုတ်လုပ်လာနိုင်ပြီးတော့လောင်စာစွမ်းအင်ပေါ်မှာမိခိုနေရတဲ့လက်ရှိအခြေအနေကိုရှော့ချသွားနိုင်ဖို့မျှော်လင့်နေကြပါရဲ့ရှင်
။ Marketing Future စီစဉ်တင်ဆက်ပေးခဲ့တာပါ။သောတာရှင်တွေအခုနားဆင်နေရတာက VOA American အသံရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးပါဦးမယ်။နွေထွေးတဲ့ရာသီလှပတဲ့သမုဒ္ဒရာနဲ့ညဘက်တွေမှာစီကားတာကြောင့်ဖလော်ရီဒါပြည်နယ်ကမိုင်အမီမြို့ဟာအရှေ့ဥရောပသွားတဲ့အတွက်တောင်လာရောက်လဲပတ်ဖို့ဆွဲဆောင်မှုရှိတဲ့မြို့တစ်မြို့ဖြစ်လာပါတယ်။ဒါပေမဲ့လည်းအခုခါမှာတော့လဲပတ်ချင်စရာကောင်းတဲ့မြို့တစ်မြို့ဆိုတာထက်ရုရှားနဲ့ယူကရိန်းနိုင်ငံသားတွေဟာသူတို့ကလေးတွေအမေရိကန်နိုင်ငံသားဖြစ်လာနိုင်ဖို့အတွက်မိုင်အမီမှာလာပြီးကလေးမွေးဖွားကြပါတယ်။VOA သတင်းတောက် Maria Press ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်
။စင်ညာပပိုဗာဟာရုရှားနိုင်ငံ Vladivostok ကမိုင်အမီကိုလာရောက်လည်ပတ်သူပါ။ဒါပေမဲ့လည်းအလေတက်သက်ဆိုတာထက်တမီထရီစီယာကိုမွေးဖွားဖို့အတွက်ခင်မောနဲ့အတူလာတာပါ။
Я всегда хотела рожать.
Америка ма гле ла муе жена жа ба би. Да га и мэн жэ тку ба. Тэри са тэ би со грэ га бэ ма муе ян гао мле со да ခင်မောနဲ့အတူရှာပြီးတော့ဒီလိုလာတာပါတငယ်ချင်းတွေကလည်းအဲ့လိုပဲလှုပ်ကြပါတယ်ရာသီလည်းကောင်းကျမ်းမာရေးဝန်ဆောင်မှုကလည်းကောင်းပြီးတော့ကလေးတွေလည်းဒီနိုင်ငံသားဖြစ်နိုင်တယ်လေ
အမေရိကမှာမွေးတဲ့ကလေးငယ်တိုင်းဟာအလိုလျောက်နိုင်ငံသားဖြစ်ခွင့်ရလာပါတယ်ဒီရွေချက်နဲ့လာတာဟာလည်းတရားဥပဒေပေါင်းတွင်းကပါ Happy Baby အဖွဲ့တည်ထောင်သူနယီလာ Valiva ကသူတို့ကုမ္ပဏီအနေနဲ့ကလေးမွေးဖွားဖို့ဆရာဝန်ရှာတာနေစရာအခန်းငါးပေးတာနဲ့ဆရာဆရန်ကိစ္စတွေကအစဝန်ဆောင်မှုပေးတယ်လို့ဆိုပါတယ
်တို့ что вы хотите приехать в США и родить детей
မိုင်အမီမှာလာပြီးကလေးမွေးတာတရားဝင်ပါတယ်အမေရိကန်ရဲ့ကျန်းမာရေးဝန်ဆောင်မှုဟာကမ္ဘာအကောင်ဆုံးထဲမှာပါတယ်ဆိုတာကိုအားလုံးကလက်ခံထားကြပြီးဒီမှာရာသီဥတုကလည်းကောင်းတော့မိခင်လောင်းတွေအတွက်အားလုံးအဆင်ပြေပါတယ်
မိုင်အမီမှာနေထိုင်တဲ့ဈေးမသေးလာပေမဲ့လည်းကျန်းမာရေးဝန်ဆောင်မှုကိုသဘောကျနှစ်သက်တာကြောင့်လာရောက်ကြတယ်လို့ဆိုပါတယ်ကလေးလာမွေးဖွားသူကက်ထရီနာခရာမိုဗာက
ရုရှားမှာဆိုရင်တော့ကိုယ်ဝန်ဆောင်ထားရတာယောဂါတစ်ခုရသလိုပါပဲရှင်ဆရာဝန်ကိုတစ်ချိန်လုံးသွားတွေ့ပြီးတော့မျိုးစုံဆန်းတက်နေရတာပါအမေရိကမှာတော့လွယ်ပါတယ်ဘိုက်ထဲကကလေးကိုဆိုနိုဂရမ်ရိုက်ပြီးတော့ကြီးနိုင်တယ်လို့သူတွေနှလုံးခုန်တံကိုလည်းကြားရပါတယ်ပြီးတော့ဆရာဝန်နဲ့နောက်တစ်ချိန်ပြန်တွေ့ဖို့စောင့်ရုံပါပဲ
Rambardo Santos ha Cuba Nueva ta phat sia won ma Miami ma a che sai la da 23 nit shi bi phi bi tu mwe phwa pe ke tu a mya su ha a shi u yopa ga lu so wa de
I know that the patient from Russia and from Ukraine has
Ukraine and Russia ga mi kin twe ha khle mu ya ma pu ana khan nai ba de ta chu ga do thong sin ne mwe we me a mya su ga do taba wa tai mwe bo sai ya tan ja ba de
ခလေးလာမွေးကြသူတွေဟာတူရစ်ဗီဇာနဲ့လာကြပြီးသူတို့နိုင်ငံကိုပြန်မဲ့လေရင်လက်မှတ်နဲ့ဘန်ငွေစရင်ပြယုံပါပဲ Valiva က
so sto nuzhno eto dokazat' chto u vas yest
content american people re ya turo safe wa kha kong cha ngwe re ko pepe sia ma lo re ane tha myo ko tatte pya yong ma be
3 la visa yashi tha tu re ya kle mo mwe phwa kin 3 la law ma america ko la de ma kle mwe pi ma 3 la law ni ja pi de naw turo mwe yin naingan re ko pyan ja ba de ai lo kle la mwe phwa re kong cha sei ka ro dollar 2000 law shi ba de khmyar
ko aw tin pya pe khe da ba voa american tan ga myama ba da season re ko set pi tin set pe ni ba de ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်ကြားရမှာကထိုင်းနိုင်ငံတောင်ပိုင်းစူရတ်ဌာနီခရိုင်အတွင်းကအလုသမား200ကျော်အလုလုံနေတဲ့ပင်လယ်စာထုတ်ဆက်ယုံတစ်ခုကနှစ်ရက်လောက်ပဲကြိုတင်အတိပေးပြီးဆက်ယုံပိတ်သိမ်းလိုက်တဲ့အတွက်မြန်မာအလုသမား200နီးပါးအလုလက်မဲ့ဖြစ်ကုန်ကြပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုသမား30ကျော်လည်းပါဝင်ပါတယ်။ဒါအပြင်နေနာကြီးကိုလည်းထိုင်းဥပဒေအတိုင်းမပေးဘူးလို့ဆိုပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းစူရတ်ဌာနီမှာရှိတဲ့ပင်လယ်စာထုတ်လုပ်တဲ့စက်ရုံမှာ6နှစ်ထက်မနည်းအလုပ်လုပ်ကင်နေကြသူတွေရှိနေတာပါ။မေလ2ရက်နေ့ကတော့ စက်ရုံတွင်အစည်းအဝေးခေါ်ပြီး9ရက်နေ့ကစလို့အလုပ်တွေရပ်နားလိုက်ကြောင်းအလုပ်သမားတွေအနေနဲ့မေလ20ရက်နေ့နောက်ဆုံးထားပြီးစက်ရုံကနေအပြီးထွက်ခွာပေးဖို့အတွက်အလုပ်ရှင်ကပြောဆိုခဲ့ပါတယ်။ဒါအပြင်နှစ်နာကြီးကိုလည်းထိုင်းဥပဒေအတိုင်းမပေးနိုင်ဘူးဆိုပြီးစက်ရုံပိုင်ရှင်ကပြောဆိုကြောင်းအလုပ်လက်မဲ့ဖြစ်သွားတဲ့မြန်မာလူသမားတို့ကပြောပြပါတယ်။
ဒီလိုအနေနဲ့အဲ့လိုသူတို့ပြောရည်တွေတရားကနေလာချင်းအနေနဲ့အတော်ပြောရတယ်။ပြောရတဲ့အချိန်မှာသူကဘယ်လိုပြောလိုက်လဲဆိုလို့ကြီးတယ်။တင်းနေကအထက်ရှာမယ့်ခဏနေပေါ့။အဲ့တော့တင်းနေရတော့မတန်းခွေးပေးမယ်။မတန်းခွေးပေးမယ်။ဟိုကတင်းနေအောင်ရှစ်ဆောင်ပေးမယ်။တင်းနေရပဲအောက်ပေါ့။တင်းနေအောက်ကိုသူကပြေဖို့အစီအစဉ်ရှိဘူး။အလောက် MOU ရကျွန်တော်စီရင်ရဆိုတော့အလုသမားညာကြူရခဲ့ရမှာ
အလုသမားတွေကဆက်တွေ့ပြီးအကူအညီတောင်းလာတဲ့အတွက်အလုသမားတွေကိုအကူအညီပေးခဲ့တဲ့ဘန်ကောက်မြို့ကပရိတ်တလုပ်ငန်းတွေလုပ်နေတဲ့ဆရာတော်ဦးဇော်တိကကလည်းမြန်မာတန်ရုံကိုအကြောင်းကြားပေးခဲ့တယ်လို့ဆိုပါတယ်
။ပြည်ရတယ်ဆက်ရုံကဒေဝါလီခန္ဓာတကမာကြီးအဲ့လိုမျိုးကျော်နှစ်ရက်ပဲနှစ်ရက်တည်းနဲ့အဲ့လိုမျိုးပြတာအကျိုးမပြောဘူးဟုတ်တယ်အကျိုးမပြောဘူး။တနင်္လာအင်္ဂါတရက်တရက်လောက်သူတို့အင်္ဂါဘောတဟူးပေါ့နော်တနင်္လာမဟုတ်ရင်အင်္ဂါဘောတဟူးတန်ရုံကလူကြီးတွေဆင်းလာပြီးတော့ဖြည့်ရှင်းပေးမယ်လို့ပြောတယ်တကမာကြီး
လောလောဆယ်မှာတော့မြန်မာလူသမားတွေအနေနဲ့စိတ်ယုံထဲမှာပဲနေထိုင်နေကြပြီးပြည်လည်မှုတွေတော့မရသေးပါဘူးအချိန်ယူပြီးပြောဆိုတာမဟုတ်ပဲနေသေးပြီးနောက်တစ်နေ့မှာပဲစိတ်ယုံပိတ်တော့မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်ဆိုပြီးအလို့သမားတွေကဆိုပါတယ်လက်တလောမှာတော့အလို့လက်မဲ့ဖြစ်နေကြပြီးတရားဝင်နိုင်ငံကူးလက်မှတ်တွေနဲ့လာရောက်အလို့လောက်ကင်နေကြတာမို့ထိုင်းဥပဒေအတိုင်းအလို့သမားခံစားခွင့်တွေရရှိတဲ့ဆိုပြီးအလို့သမားတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဘန်ကောက်မြို့မြန်မာတန်ရုံကအလို့သမားတန်အရာရှိတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
်ထိုင်းချေဆိုင် VOA သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email အလိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တစ်တာအမှတ်855ရန်ကုန်စာတိုက်ကြီးလို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်အခုတော့သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမတည်မငြိမ်ဖြစ်နေတဲ့ဘက်ကလန်ပြည်နယ်ကနေအိန္ဒိယနိုင်ငံသားအများစုပါဝင်တဲ့အင်ဂျင်နီယာ9ဦးကိုဘယ်သူတွေမှမသိရတဲ့တနတ်သမားတွေကပြန်ပေးဆွဲသွားပါတယ်။ခါချာ L1 တဲကန္နာယမှာလျှက်စစ်တားအခွဲ့ယုံမှာလှုပ်လှုပ်ချတဲ့အင်ဂျင်နီယာတွေဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းအလို့အသွားမှာလက်နက်ကန်တွေကခြုံခိုတိုက်ခိုက်ပြီးပြန်ပေးဆွဲခေါ်ဆောင်သွားတာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။ရုရှားမှာထင်ရှားဆုံးအထိုက်ခံကောင်းဆောင်အလက်စီနက်ဗနီနဲ့ရာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့မှာအနာပိုင်တို့ကဖမ်းဆီးထိန်သိမ်းပါတယ်။လေးချိန်မြောက်သမ္မတတက်တန်းအတွက်ဗလာဒီမီယာပူတင်ကျန်းသစ္စာချင်းဆိုပွဲကိုကန့်ကွက်တဲ့အနေနဲ့မော်စကိုမြို့တော်နဲ့တခြားမြို့ကြီး90မှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲအခုလိုဖမ်းဆီးတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်အပေါ်နောက်ထပ်ရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတကတင်းငင်ကနေနေ့မှာသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားမယ်ဆိုရင်တမိုင်းမှာမကြုံစဘူးအမေရိကန်အနေနဲ့နောက်ထပ်ရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုပ်သံမိန့်ခွန်းတစ်ခုမှာပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်အီဘစ်အိုင်လန်ကျွန်းအရှိဘချန်ကကီလာဝေးမိတောင်ကနေနောက်ထပ်ချော်ရည်တွေမှုတ်ထုတ်ခဲ့ပြီးနောက်မှာတော့ဒေသခံတွေအထူးသတိထားနေကြရသလိုအများအပြားကိုလည်းဘေးလွရာရွှေ့ပြောင်းခဲ့ရပါတယ်။မိတောင်ချော်ရည်တွေကြောင့်အ ਨੇ ဆုံးအင်5လုံးလောက်ပျက်စီးခဲ့တယ်လို့လည်း AP သတင်းကဖော်ပြထားပါတယ်ရှင
်။သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wojtek Zoniek ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစည်းအဝေးမှာကျမတို့တစ်ခါပြန်ဆုံကြရအောင်လားရှင်။ကျမကမြန်သစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.